အမေနီးယားနဲ့အဇာဘိုင်ဂျန်တပ်ဖွဲ့တွေအကြားနဂိုနိုခါရာဘတ်ဒေသမှာဒုတိယမြောက်နေ့အဖြစ်တိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။တိုက်ခိုက်မှုတွေကိုရပ်ဆိုင်းဖို့နိုင်ငံတကာကတောင်းဆိုနေတဲ့ကြားကဒီကနေ့တင်းတင်းလာနေမှလည်းတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာပါ။အဇာဘိုင်ဂျန်တို့လေကြောင်းနဲ့အမြောက်ထိုးစစ်တွေစတင်ခဲ့တယ်လို့ပြောခဲ့တဲ့အချိန်တင်းငုံနေနေကလေးကစားလို့တင်းင်းလာနေအထိခွဲထွက်ရေးနာဂိုနိုခါရာဘတ်ဒေသကတိုက်ခိုက်ရေးသမား30ထဲမှနေတည်ဆုံခဲ့ပါတယ်။အခုလိုတိုက်ပွဲအပြင်းထန်ဖြစ်ပွားနေတာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကရှုတ်ချလိုက်ပြီးအသက်သေဆုံးမှုတွေနဲ့ရပ်သားတွေအပေါ်ထိခိုက်နေမှုတွေမှာစိတ်မကောင်းဖြစ်ရကြောင်းပြောပါတယ်။တိုက်ခိုက်မှုတွေချက်ချင်းရပ်ပစ်ဖို့တင်းမာမှုတွေလျှော့ချဖို့နဲ့စစ်ဆက်ဆွေးနွေးပွဲတွေမဆိုင်မတွာပြန်ပြီးစတင်ဖို့အတွေ့အမှုချုပ်ဂူတာရက်စ်ကတောင်းဆိုကြောင်းနဲ့မကြခင်အဇာဘိုင်ဂျန်သမ္မတနဲ့အာမေးနီးယားဝန်ကြီးချုပ်တို့နဲ့ဆက်သွယ်စကားပြောမှာဖြစ်ကြောင်းသူ့ရဲ့ပြောခွင့်ရကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ငြိမ်းချမ်းရေးဆွေးနွေးရေးအတွက်ဥရောပလူညုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကောင်စီ OSCE ရဲ့ OSCE means အဖွဲ့ရဲ့အခန်းကဏ္ဍကိုထောက်ခံကြောင်းပြောပါရယ်အကြံပေးတိုက်ခိုက်မှုတွေမြင့်တက်နေမှုအပေါ်ရှုတ်ချကြောင်း OSCE means အဖွဲ့နဲ့အတူဆက်ဆက်ဆွေးနွေးပွဲတွေအမြန်ဆုံးစတင်နိုင်မှုတိုက်တွန်းကြောင်း American နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Morgan Octagus ကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါရယ်အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံစလုံးကစစ်အုပ်ချုပ်ရေးအခြေအနေကြီးညာထားပြီးတပ်သားစုဆောင်မှုတွေပြုလုပ်နေတာပါအဇာဘိုင်ဂျန်ပိုင်နာဂိုနိုခါရာဘတ်ဒေသဟာအာမေးနီးယားနေဆက်မှာရှိတယ်လို့အဲ့ဒီမှာမူလအားဖြင့်အာမေးနီးယားဌာနေတိုင်းသားအများစုနေထိုင်ကြပါရဲ့ရှင်